နာဗိုင်းရပ်စ်ဟာတရုတ်နိုင်ငံကနေလာတာမဟုတ်ဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အနေနဲ့အတိအကျပြောလို့မရနိုင်ကြောင်း WHO အရေးပေါ်ဆိုင်ရာကျွမ်းကျင်ပညာရှင်တဦးကတောက်ကြနေကပြောကြားလိုက်ပါတယ်နိုဝင်ဘာလ28ရက်နေ့ကဆွစ်ဇာလန်နိုင်ငံဂျနီဗာမှာ COVID-19 နောက်ဆုံးအခြေအနေအကြောင်းပြုလုပ်တဲ့ဗီဒီယိုကွန်ဖရင့်သတင်းစာရှင်းလင်းပွဲအတွင်း WHO ညွှန်ကြားရေးမှူးချုပ် Mike Ryan ကတရုတ်နိုင်ငံဝူဟန်မြို့မှာ2019ခုနှစ်ဒီဇင်ဘာလကပထမဆုံးတွေ့ရှိခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ဟာတရုတ်မှာအရင်ဖြစ်ခဲ့တာမဟုတ်ဘဲအပြင်ကနေကူးလာသလားဆိုတဲ့မေးခွန်းနဲ့ပတ်သက်လို့သူကအခုလိုဖြေကြားသွားပါတယ
်။ I think we need to be careful with our speculation here. There are lots of different observations.
ဒီရောဂါဟာတရုတ်နိုင်ငံကနေထွက်ပေါ်လာတာမဟုတ်ဘူးလို့ပြောမယ်ဆိုရင်ကျွန်တော်တို့အတွက်အလွန်အကျွံမှန်းစာပြောတာမျိုးဖြစ်သွားပါလိမ့်မယ်။ပြည်သူ့ကျန်းမာရေးရှုထောင့်ကနေကြည့်မယ်ဆိုရင်တော့အလွန်ရှင်းပါတယ်။လူမှာဗိုင်းရပ်စ်ကူးစက်ခံရကြောင်းပထမဆုံးတွေ့ရှိတဲ့နေရာကနေစတင်ပြီးစုံစမ်းစစ်ဆေးတာတွေလုပ်မှာဖြစ်ပါတယ်။အဲ့ဒီလိုစုံစမ်းစစ်ဆေးရာကနေရလာတဲ့အထောက်အထားတွေကအခြားနေရာတွေကိုလည်းညှို့ရင်လည်းညှို့နိုင်ပါတယ်လို့သူကပြောသွားတာပါ။ဒါ့အပြင်ဝူဟန်ကုန်စုံဈေးတန်းကိုသွားပြီးဗိုင်းရပ်စ်ရဲ့မူရင်းဈေးမြစ်ကိုနောက်ထပ်စုံစမ်းရှာဖွေဖို့ WHO အနေနဲ့သုတေသီတွေကိုလွှတ်ဖို့ရည်ရွယ်ခဲ့တဲ့အချက်ကိုလည်းသူကထပ်လောင်းပြောကြားခဲ့ပါတယ်။ဒါပေမဲ့လည်းဝူဟန်မြို့မှာဗိုင်းရပ်စ်ပိုးမတွေ့ခင်ကတည်းကကိုရိုနာဗိုင်းရပ်စ်ဟာနိုင်ငံရခြားမှာအရင်ရှိခဲ့တာဖြစ်တယ်လို့တရုတ်အစိုးရပိုင်ရုပ်သံမီဒီယာတွေမှာတွန်းအားပေးပြောဆိုနေတာဖြစ်ပါတယ်။အေးခဲအောင်ပြုလုပ်ပြီးထုတ်ပိုးထားတဲ့အစားအစာမှာအဲ့ဒီပိုးပါလာတာဖြစ်ပြီးသိပ္ပံဆိုင်ရာစာတမ်းတွေအရဗိုင်းရပ်စ်ဟာပြီးခဲ့တဲ့နှစ်ကတည်းကဥရောပမှာပြန့်နှံ့နေခဲ့တယ်လို့တရုတ်နိုင်ငံကဖော်ပြထားပါတယ်ရှင်။